ာရီပြက်တယ်။သမာဓိမရှိတော့အညာလည်းမဖြစ်နိုင်ဘူး။ဒါကြောင့်သာမကြည့်ရဘူး၊သာမကြည့်ရဘူးဆိုတာကိုနောက်နိုင်ငံသားတွေအတွက်အထူးသတ်မှတ်ထားရတယ်။ဒါကိုသူတို့စိတ်ထဲမှာတော်တော်လေးဆက်ကြပါလေ။ဒါလည်းဆောက်လောက်ပါပဲ။နောက်ကြတော့တောင်းမလေးကြမဖြစ်ကြပါဘူး။ခေါင်းကဒီလာပဲတိုင်တော်တရားဟောပါလေ။ဥပိတုမာလာသီဝန္တပြောသွားတာကိုကြားလိုက်ကြတယ်မို့လား။သာသနာ့ဤသာမဝါဒင်းကသူနဲ့တူအားထုတ်တဲ့အမေရိကန်ကမစ္စရာဒူဘောရဲ့အကြောင်းကိုသတိပြုကြရမို့လား။အဲဒီမစ္စရာဒူဘောကတရားကိုအာဝဇရာကောင်းပါလေ။အမနာတော်တဲ့ပုဂ္ဂိုလ်ပါပဲ။သူအားထုတ်တာ9လလောက်ကြာသွားပါလေ။ဗြဟ္မာကလူနဲ့စပြီးအားထုတ်တယ်။နောက်ဝိပဿနာတရားတွေကောင်းကောင်းပြည့်စုံပြီလို့အားရကျင်းလာတော့တဲ့အခါမှာရဟန်းဟုတ်ပြီးတော့လဲဆက်လက်အထုတ်သွားပါတယ်။လူကစိတ်တိုင်းစိတ်တိုင်းကိုလိုက်ပြီးမပြတ်ရှုရတဲ့ဒီပဋိဌာန်တရားလို့ဟာအမတန်ကောင်းတဲ့အကြောင်းသူတို့ရဲ့ဥရောပအမေရိကန်နိုင်ငံတွေမှာလောကီပစ္စည်းတွေနဲ့ကျွဲဝါပြည်စုံနေပေမဲ့လို့ဒီလိုစိတ်ကိုပြည့်ကျင်တဲ့ဤကမရှိတဲ့အတွက်လူတွေမှာယာဂိုင်နှုန်း60ကျော်လောက်ကသိစင်းရနေတဲ့အကြောင်းများကိုသူကပြောသွားပါတယ်။သူမာဒီကကြံသွားလို့ဘိုးရောက်တဲ့အခါမှာလဲဒီသီဝိဒံကမ္မထာနီးကိုညင်ကြပြတာပြီးတော့သူ့မိတ်ဆွေတွေသူ့လူမျိုးတွေကိုသိချမ်းသာအောင်ပြုပြင်ပေးမယ်ဆိုတဲ့အကြောင်းလဲအယဝမ်းမာနဲ့ပြောသွားပါတယ်ဘယ်လောက်အောင်မြင်မယ်ဆိုတာကတော့သူ့စီကသတင်းကြမှာဆုံးပြရမှာပဲဒီသီဝိဒံရှိမနီးကဘယ်သူဖြစ်ဖြစ်တကယ်အားထုတ်ကြည့်ရင်မစ္စရာဒူဘောလိုပဲစိတ်ကိုတကယ်ချမ်းသာရတဲ့တရားပဲဆိုတာကိုယ်တိုင်သိရပါတယ်အမြဲတမ်းကောင်းတဲ့တရားပါပဲ။ဒါကြောင့်ကာမဝိတ္တအစရှိတဲ့ကြံစည်မှုတွေဖြစ်ပေါ်လာရင်လက်မခံပဲနည်းနည်းရှုမှားပြီးပြရမယ်တဲ့။အဲဒီလိုပဲလားအလဲအရိယဝါဒလုပ်ငန်းစဉ်တွေမှာမိရတပါးပါပဲ။မိဝဲဒီခံရှောင်းပယ်လန်းလေးဓာမိရများဆိုတဲ့မိရ၄ပါးအရိယဝါဒတရားကတော့နားလည်လောက်ပါပြီ။အင်္ဂါ၅ပါးအဲ့ဒီမိယာလေးပါးကိုမိပြီးတော့ဖြစ်တိုင်းမှရှုသတိပြုစောင့်မှုအစဉ်သာဆိုတဲ့အရိယာဝါဒယဓဝါ6ပါးကပေါ်လာကြမြတ်ကိုမပြလိုက်ပြီးရှုမှနေတော့ရှုစွာဘာကိုတွေ့ရသလဲဆိုရင်နိဝရဏ5ပါးဆိုတဲ့တရားစိုးတွေကိုတွေ့ရတတ်တယ်အာထုစပုဂ္ဂိုလ်မှာသတိနဲ့သမာဓိကအာမကောင်းနေတဲ့အတွက်စိတ်ကိုကောင်းကောင်းမထိနိုင်သေးဘူး။ဒါကြောင့်စိတ်ကသူ့သွားနေတဲ့အာယုံတွေဒီကိုကြီးသွားနေရတယ်။အဲ့ဒါတည်းဟာရှင်မမှုဘာဝနာကိုတားမြစ်တဲ့အတွက်သူတို့ကိုနိဝရဏလို့ခေါ်တယ်။အဲ့ဒါတွေကိုရှင်မပြီးပယ်ရတယ်။မပယ်ရင်သူတို့ကနိဗ္ဗာန်မဲ့ဘုံကိုမသွားနိုင်အောင်တားမြစ်ထားရတယ်။ဒါကြောင့်မြတ်စွာဘုရားကသင်္စင်ငါဝိဘိနောအင်္ဂါ၅ပါးကိုပယ်ပြီးဖြစ်ရမယ်လို့ပထမဆုံးအရိယဝါဒကိုအကျဉ်းချုပ်ဟောထားပါတယ်။အဲ့ဒါအကျယ်ဝေဘာမူကတော့ကထင်းစာဒိဋ္ဌိဘိက္ခုသင်္စင်္ဂဝိပ္ပဟိနောဟောတိဘိက္ခေယံတို့ဘိက္ခုယံဤဘိက္ခုသံဃာဘိက္ခုရှုမြင်သောပုဂ္ဂိုလ်သည်ဘိက္ခုကိလေသာကိုဖြစ်စည်းရသောပုဂ္ဂိုလ်သည်ကထင်းစာဘေပုံပဲဤဖြင့်သင်္စင်္ဂဝိပ္ပဟိနောအင်္ဂငါးပါးကိုပယ်သည်သည်ဟောတိဖြစ်ပါသည်နည်းတဲ့။ဒါကအကျေဝိဗံပြတော်မလို့မေးခွန်းထုတ်လိုက်တာရေဝိဗံမူကတော့ဣဒာဘိက္ခေဘိက္ခုနောကာမေသံဃာဘိနောဟောတိယာပါတော်ဘိနောဟောတိဒီနာမေရံဘိနာဟောတိဩရိဇာကုကုသံဘိနာဟောတိဝိသိကိစ္စာဘိနာဟောတိဒေဝေယံတို့ဣဒာဣဒာသနာရော၌ဘိက္ခုယံသည်အာဣဒာဣဒာသနာရော၌ဘိက္ခုနောယံသည်ဘာသံဃာဘိကိုရှုမြင်သောပုဂ္ဂိုလ်သည်ဘာကိလေသာကိုဖြစ်စီရသောပုဂ္ဂိုလ်သည်ကာမိသန္တာကာမိသန္တာကိုဘိနောပေအပြီးဟောတိရှိ၏။ကြာပါတော့စိတ်ကြစိတ်ဆုံးမှုကြာပါတော့ကိုဒီနာမေရန်ထိုင်မဲ့ခြင်းဝိရိနာမေရာကိုဩရိဇာကူသံပြမဲ့ပူပန်မှုကိုဝိသိကိစ္စာယုံမှားတွေ့တော်မူကိုဘိနာပေအပြီးဟောတိရှိ၏။ရှင်ယုတ်ကတော့ညဝရဏ၅ပါးတရားစိုးတွေကိုပယ်ရမယ်လို့ဆိုလိုပါတယ်။ဒီညဝရဏ၅ပါးပယ်ဖို့ကတော့အစဉ်အတိုင်းဆောင်ဘုတ်လေးတွေဆိုပြီးရှင်းပြသွားရမယ်။ပထမဆောင်ဘုတ်ကမြစ်သက်လိုခြင်းကျွေးမီတင်းအလင်းပဲပြောက်လေးတဲ့။ကဲဒါကိုဆိုကြရမယ်။ မြစ်သက်လိုခြင်းကျွေးမီတင်းအလင်းပဲဖြောက်လေဆိုလူကြီးနဲ့သဘောပဲကာမလူကြီးနဲ့သာနာလူလာတဲ့နှစ်သက်တယ်ကာမောအာယုန်နေနဲ့သာပြီးနှစ်သက်လူကြီးနဲ့သဘောကိုကာမေသာနာဆိုတယ်ကာမဂုဏ်တွေဆိုတာလူကြီးကြားလို့ပါပဲသူကလည်းလူကြီးငါကလည်းလူကြီးလူတိုင်းကလူကြီးနေတဲ့အရာဝတ္ထုတွေပါပဲစားကြလေးဆိုတော့လူတွေကနှစ်သက်လို့စားခြင်းလို့စားရအောင်တမင်ပြုမြင်ပြုထားတယ်ဒီထဲမှာမြေကောင်ကရောက်လာတယ်။သူကလည်းနှစ်သက်တယ်စားကျင်တယ်။ဘောစိတ်လေးတွေကရောက်လာကြတယ်။သူကလည်းနှစ်သက်ကြစားကျင်ကြတယ်။ဒါကြောင့်ဒီကောင်နဲ့မလာနိုင်အောင်လုံးလုံးချုံချုံဖုတ်ထုတ်ထားရတယ်။လူကစားတော့နေရမှလည်းသူတို့ကဝင်ဝင်ပြီးစားလိုက်ကြည့်တယ်။ဒါကြောင့်ဒီလိုအများကြီးကလူချင်းတွေရဲ့အရာဝတ္ထုတွေကိုကာမဂုဏ်လို့ခေါ်ပါတယ်။ကြည့်လို့ရှိလို့ကောင်းတဲ့အသင်အာယဝတ္ထုတွေနာထောင်လို့ကောင်းတဲ့အပာအာယဝတ္ထုတွေအမှန်ကောင်းအာယဝတ္ထုတွေအရသာကောင်းအာယဝတ္ထုတွေတိရှိစီဟာအာယဝတ္ထုကောင်းတွေဒါတွေဟာသူတော်ကလူချင်းနေကြတာတွေပဲဒါကြောင့်ကာမဂုဏ်လို့ခေါ်တယ်ဒီကာမဂုဏ်ကိုအပြစ်ပြတဲ့ဥပမာကတော့ဗားရင်းနဲ့ကြည့်ပါလေတဲ့ပါရတဲ့ခုကိုသံဃာကခြိသွားတဲ့ဆိုရင်အဲဒီစုံကိုအခြားစုံတွေကဝိုင်းပြီးဆိုးကြဆိတ်ကြတယ်။အခြားစုံတွေကသူတို့လည်းပါရတဲ့ကိုစကြင်ကြလို့လိုက်ပြီးဆိုးကြဆိတ်ကြတာပေါ့။အထိုးစိတ်ခံရပါမလားလို့ဒီမခံနိုင်တဲ့အခါမှာပါရတဲ့ကိုခြိထားတဲ့စုံကပါရတဲ့ကိုပြုတ်ချလိုက်ပါရောတဲ့။ဒီတော့တခြားစုံကောင်ကအဲဒီပါရတဲ့ကိုကောက်ယူပြီးဖြူသွားကြတယ်။အဲဒီဆုံးကလည်းအခြားဆုံးတွေကမိတ္တူရဲ့ဝိုင်းပြီးထိုးကြဆိတ်ကြကြတယ်။မခံနိုင်တော့အဲဒီဒုတိယဆုံးကလည်းသားတွေကိုလှုပ်ချလိုက်ကြတယ်။ဒီနည်းဖြင့်သားတွေကိုကောက်ယူတဲ့ဆုံးပိုင်းဟာအထိုးစိတ်ခံရတယ်။သားတွေကိုလှုပ်ချလိုက်မှပဲသက်သာရပါတယ်တဲ့။အဲဒါဟာဘာကြောင့်လဲဆိုတော့သားတွေကိုစုံတိုင်းကနှစ်သက်လူချင်းနေကြလို့ပါပဲ။ကာမဂုဏ်တွေဆိုတာကလည်းဒါလိုပါပဲ။လူတိုင်းလူတိုင်းကလူချင်းနေကြတာနဲ့အဲဒီကာမဂုဏ်တို့ပစ္စည်းတွေသိမ့်ပိုက်ထားတဲ့လူကိုလူကလူတွေကထိုးစိတ်ပြီးလူယူဖို့အားထုတ်နေကြတယ်။ဟုတ်တယ်။အခုလောကမှာလူတွေကဒီလိုလုပ်တွေကိုလုပ်နေကြတာပဲ။ဒီရောက်နေဒီရောက်တိုက်ကြခိုက်ကြတယ်တဖွဲ့နဲ့တဖွဲ့တိုက်ကြခိုက်ကြတယ်တပါးဒီနဲ့တပါးဒီတိုက်ကြခိုက်ကြတယ်နိုင်ငံနဲ့နိုင်ငံတိုက်ကြခိုက်ကြတယ်ဆိုတာတွေဟာဒီကမကုန်နေတဲ့ကြီးပါပဲဒါကြောင့်ဒီကမကုန်ကိုပညာရှိတွေတော်ကောင်းတွေကကဲရကျူချပြီးတော့သွန်ပယ်ကြပါတယ်ဒါပေမဲ့ကမကုန်ရဲ့အပြုကမမြင်နိုင်တဲ့လူတွေကတော့ဒီကမကုန်ကိုပဲအများတို့ကြီးလို့ပြီးကြားနေကြပါတယ်အခုခုလူတွေဟာရင်းအတော်ကိုလုံလုံကြဲကြဲနမောနေကြပါတယ်ဒီသာမဂုဏ်တွေနဲ့ပြည့်စုံရင်လောကနိဗ္ဗာန်လို့ထင်ပြီးတော့ကုသိုလ်အကုသိုလ်ကိုတောင်းလုံးမသွင်းနိုင်တော့ပဲရရနည်းနဲ့ရှားနေကြပါတယ်ဒီလိုလူချင်းစီရမမောစီရတွေဖြစ်တဲ့အတွက်အဲ့ဓာတွေကိုကာမဂုဏ်လို့ခေါ်ပါတယ်ဒီထက်မှအခင်းအာယုံဆိုတာကမျက်စိနဲ့မြင်ရတဲ့အစဉ်အကလေးတက်တက်ကိုသာဆိုလိုတာမဟုတ်ဘူးအဲဒီလှပါတဲ့အစဉ်ရဲ့တရားဖြစ်တဲ့မိမယောက်ျားတက်ရှိလူပုဂ္ဂိုလ်တွေရောအဝတ်အထည်အစရှိတဲ့အသုံးအဆောင်တက်မဲ့ဝတ္ထုပစ္စည်းတွေရောအကုန်လုံးပါပဲအပါအယုဆိုတာမှလည်းထို့တူပါပဲသူတို့သာသာပြောဆိုတဲ့ပုဂ္ဂိုလ်တွေရောအတူမဟုတ်ဘူးရာဝတ္ထုပစ္စည်းတွေရောအကုန်လုံးပါပဲအနောက်ဆရာမှာလဲ အမှုကြုံတာတွေရောအဲဒီမှာလူလိန်ထားတဲ့လူတွေရောအကုန်လုံးပါပဲအရသာကြတော့စားကောင်းတောက်ဖွဲ့တွေရောအဲဒီစားဝယ်ကိုချက်ပြုပြုံပေးတဲ့လူတွေရောအကုန်လုံးပါပဲအတွေ့အကြုံဆရာမလဲတွေ့ထိနိုင်တဲ့ဥရနေရအဝတ်အထည်အသုံးဆောင်တွေမှာစားယူမိမရောက်ကြလူပုဂ္ဂိုလ်တွေရောအကုန်လုံးပါပဲအတူတူပြောရရင်လူရင်းမြစ်တဲ့ဆရာတွေဘုရားများကိုကာမဂုဏ်လို့ခေါ်ပါတယ်အဲဒီကာမဂုဏ်ကြာရေးသုံးဆောင်ခံစားရေးနဲ့စားပြီးကြားပြီးနေတာလူချင်းနေတာနှိမ့်တဲ့နေတာကိုကာမသန္တာနိဝရဏလို့ခေါ်ပါတယ်အဲဒီကာမသန္တာကိုကျူးနေတဲ့ဒီလိုလည်းများစွာဆရာကဟောထားပါတယ်နှိမ့်တဲ့လူချင်းမှုကာမသန္တာရှိနေတဲ့သူကိုလည်းယုံကြည်တင်နေတဲ့သူနဲ့တူတယ်လို့ဟောထားပါပဲ။ဒါကြောင့်ယုံတင်နေရင်ယုံကိုမြန်မြန်ဆက်ရသလိုဒီကံဆန္ဒယုံကိုလည်းမြန်မြန်ပေးရမယ်လို့လည်းသက်သာဘုရားကညွှန်ပြထားခဲ့ပါပဲ။အဲ့ဒါကိုဘုန်းကြီးကတို့ဆုံးပြီးတော့မြစ်သက်လူချင်းကျူးမြီခြင်းအလင်းတဲ့ကြောက်လေလို့သောင်းမုတ်လေးရှိထားပါပဲ။ဒီခေတ်ကာလအရုံးကကျေးဇူးတင်နေတဲ့သူပါကျေးဇူးရှင်ကိုယူလို့ရတယ်ဘယ်လာဘယ်ရကြရင်ပြန်ဆပ်ပါမယ်လို့သတိစာထုတ်ထားတဲ့ရှင်ရောက်လို့မဆပ်နိုင်ရင်အဲဒီကျေးဇူးကျေးဇူးကိုဖောက်ရရရနဲ့တောင်းပန်ရတယ်ကျေးဇူးကလည်းသူ့သူ့ကိုရကြင်ဓမ္မရုံးနဲ့မရတော့သူဆိုးပြီလိမ့်မယ်အဲဒီလိုစိတ်ဆဲပြီးမှမဲပြောဆိုရင်းနဲ့ဒီတင်နေတဲ့သူကပြန်လာပြီးမပြောဘူးငုံပြီးခံနေရပါတယ်တဲ့ဒါကသိချစ်တုံးကဖြစ်ပုံပါပဲယခုကမှတော့ဒီလိုကြောင်းလေးတွေကများနေလို့သိချင်လို့ယူရသေးသလားယူရတော့ဘူးလားဆိုတာမပြောရပါဘူးဘုန်းကြီးတော်ကလောကကြီးတော်ဘယ်မကြွခြင်းဘူးအဲ့ဒါယခုကမှယူရသည်ဖြစ်စေယူရသည်ဖြစ်စေဒါပါတော့ဘုန်းကြီးကပြောနေတဲ့ဥပမာကတော့တရားလေးတွေကစားပြီးရှင်းရှင်းကအကြောင်းနေပါပဲအဲဒီရှင်းရှင်းလုံးကတော့ရုပ်တင်ရတဲ့သူဟာရုပ်ရှင်ကိုအမြဲတမ်းခါရယူရပါတယ်နောက်ထပ်လူငင်းနဲ့လူရကုနဲ့ရအောင်ယူသေးသေးလူလေးစားစားအထူးဂရုပြုပြီးတော့နေရပါတယ်အကျိုးဆက်ပြီးတော့နောက်လဲယူရမလိုဘူးဆိုရင်တော့ရုပ်ရှင်ကိုခါရယူတွေကိုမလိုတော့ပါဘူး။ကာမသန္တာဆိုတဲ့အနိရမတရားကလည်းအဲဒီကျင်းနဲ့တူပါတယ်။ကာမသန္တာနဲ့လူကြီးနှစ်သက်နေရင်ပြည့်တင်နေတာနဲ့တူပါတယ်။ဘယ်လိုလဲဆိုတော့ပြည့်တင်နေတဲ့လူကကျူးရှင်ကိုခါရယူတွေရတယ်လို့ပဲလူကြီးနှစ်သက်နေတဲ့လူကလူကြီးနှစ်သက်တဲ့အာယဝတ္ထုကိုယူသိနေရပါတယ်။များများကြီးနှစ်သက်ကိုယ်ကျင်းလေးလေးညာညာကြီးယူရရလေးလေးပါပဲအလွန်မြန်လို့နေတဲ့ပုဂံကလေးဆိုတော့အဲ့ဒါလေးမကွဲမပြေအောင်အမတယူရရတယ်ရွှေငယ်လို့လဲစာဖိုးတာပြုစုဆိုရင်ဘာကြည့်လို့ယူရရသေးတယ်အမတလုံးလုံးနဲ့တရတော့ထည့်ပြီးတော့တော့ရူထတာခတ်ပြီးတော့ဘယ်နဲ့ယူရသူသိမ့်ထားရတယ်ဘယ်နည်းပြောတဲ့ကိစ္စရှိလို့အဖိုးတာဟိုကလေးဟိုသွားတယ်ဆိုရင်ဟိုကြတော့ပန်းကြတဲ့နေရာကောင်းကိုရွေးပြီးထိုင်ရတယ်။နေရာကောင်းကလည်းမကြည့်ဘူးဆိုရင်ထိုင်မှုရတာအောင်ဖက်ပြီးနေရတယ်။အဲ့ဒါဘာကြောင့်လဲဆိုရင်ကိုယ်ကအဖိုးတော်ဟိုကိုမြန်လို့နေလို့ယူသိနေရတာပါပဲ။အခုပြောခဲ့တာတွေကတော့အသုံးဆောင်တဲ့မဲ့ဝိသုပစ္စည်းတွေလည်းရှိပါသေးတယ်။တသီလူပုဂ္ဂိုလ်တွေကြမှာဒါပြုလို့ရတာ။တသီလူပုဂ္ဂိုလ်တွေဆိုတာတခြားလူတွေမဟုတ်ပါဘူး။မိမိတို့အိမ်မှာအတူတူရှိနေကြတဲ့အိမ်လူရဲ့အိမ်သားရဲ့အဲ့ဒါတွေပါပဲ။သမီးခင်မောင်ချင်းများတူနဲ့တူချင်းများလို့နေကြတဲ့အတွက်တူကိုတူအမတန်လေးကြည့်နေကြရတယ်။အပြောဆိုရမယ့်အမတန်ယူဆိုင်ကြရတယ်။တစ်ဖက်သားရှိတဲ့သူကစိတ်ဖူးသွားမှာကိုအမတန်ဆိုရင်ကြရတယ်။နင်းနေမရတရားကပို့ပြီးချစ်တယ်ဆိုရင်အဲ့ဒီအချစ်ကြီးတဲ့သူကပို့ပြီးတော့ယူနေရတယ်။ဒါကတော့ဘုန်းကြီးတို့ကစာရေးသဘောနဲ့ပြေးစားပြီးပြောရတာပါပဲ
သူလောကမှာတို့ညတဲ့တရားဓမ္မတွေကပို့ပြီးပြီးမှာပါ။အဲဒီလိုမြတ်တဲ့မြတ်လို့အပ်တဲ့သိစိတ်တဲ့အာယုံတွေကိုရိုးရိုးနေကြတာဟာကျေးဇူးရှင်ကိုရိုးရိုးနေကြတာနဲ့ဒီပါလေတဲ့။ဘယ်သူကမှဘယ်ဟာကမှမြတ်တဲ့ခင်မင်းမရှိဘူးဆိုရင်တော့ဘယ်သူကမှဘယ်ဟာကမှယူသူလို့မလိုတော့ပါဘူး။အဲဒါကျူးဆက်ပြီးတဲ့အခါကျေးရှင်ကိုမယူသေးရတော့တယ်လို့လွတ်လပ်သွားတာပါပဲ။ဒါကြောင့်တရားတို့နေခိမ့်မှာဒီကုန်းတရားကိုနှိမ့်တဲ့လူချင်းမှုဖြစ်လာရင်အဲ့ဒါကိုနှိမ့်တဲ့လူချင်းနဲ့စသည်နဲ့ကျူးမပြီးတော့ပယ်လိုက်ရမယ်။အခုဘုန်းကြီးပြောနေတာကတရားထုတ်နေခိမ့်မှာကျူးမဖို့ပြောနေတာနော်။အိမ်မှာလောကီကိစ္စတွေနဲ့ကျောင်းသားဆိုင်တွေအခါမျိုးမှာကျူးမဖို့ပြောတာမဟုတ်ပါဘူး။တရားအားမထုတ်ပဲအလွတ်နေတဲ့အခါတွေမှာတော့နှိမ့်တဲ့လူမျိုးတွေကိုလိုက်မှတ်နေရမယ်ဆိုရင်ဘယ်မှာဖြစ်နိုင်လို့။အဲ့ဒါကတော့ဖြစ်နိုင်ပါဘူး။ဒါကြောင့်တရားနှလုံးသွင်းအားထုတ်နေတဲ့အချိန်ကိုသာပြောနေပါတယ်။ဒါကြောင့်စိတ်တိုင်းမှာယူတည်ပြုစောင့်မှုအစဉ်သာဆိုတဲ့အရိယာဝါဒလုံးပါစေရ။ဒွါးချောက်ပါပေါ်လာသည်ကမပြလိုက်ပြီးရှိမှနေရင်။မြတ်တဲ့လူချင်းမှုတောင်းတမှုဉာဏ်မှုဖြစ်ပေါ်လာရင်အဲ့ဒါကိုမြတ်တဲ့တယ်မြတ်တဲ့တယ်စသည်ဖြင့်ရှိမှပြီးတည်းရမယ်။အဲဒီလိုရှိမှလိုက်ရင်မြတ်တဲ့မှုကပျောက်သွားပါလိမ့်မယ်။ဒါဝိမေတမာရီကအာမရှိသေးရင်တော့တစ်ချက်တစ်ချက်လောက်ရှိမှယုံနဲ့မပြောက်တာလည်းရှိတတ်ပါတယ်။အကျဉ်းနည်းကနေမပြောသေးရင်ဘုန်းကြီးလေးချက်မှပေါ့။ဒါနဲ့မှပြောသေးရင်လည်း90ချက်မှပေါ့။အဲ့ဒါလည်းမပြောသေးရင်အချက်20 30စသည်ဖြင့်ကြောင်းမချင်းမှပေါ့။တရားအထုတဲ့ဆိုတာဟာဒီနေ့ပါရင်လည်းစစ်တော့ရတာပဲ။စစ်တော့ဒီလိုပဲသဘောထားပြီးတော့မကြော်ပဲအကျဉ်းမှနေရင်နောက်ဆုံးကြတော့ကြောက်တော့ပါလိမ့်မယ်။ဒါဘုန်းကြီးတို့အတူနဲ့ပြောနေတာမဟုတ်ပါဘူး။လက်တွေ့သံတားကြည့်လို့ပြောနေတာပါ။မပြောင်းချင်းမှမယ်လို့စိတ်အားတင်းပြီးတော့မပြတ်မှနေရင်နောက်ဆုံးကြတော့ကြောက်တော့ပါလေ။အဲဒီလိုကြောက်သွားတဲ့အခါကျတော့အစပထမကမြတ်တဲ့ဗာမေကလေးဖြစ်ပေါ်လာခဲ့တဲ့လမ်းသာကလေးတောင်ကြားပြီးဆင်ရင်ကြည့်တာတောင်မြတ်တဲ့ဗာမေကကြားမပေါ်လာပဲငြင်းနေတာပါလေ။ဒီနေ့သားကိုပေါ်ရမိမှာတော့အကောင်းဆုံးပါပဲ။ဒါကြောင့်နှိမ့်တဲ့လူချင်းကျွေးမြူခြင်းအလင်းပဲဖြောက်လေလို့သာမုကဆိုထားပါလေ။နှိမ့်တဲ့လူချင်းနဲ့ကျွေးမြူတင်းနေရင်အဲ့ဒါလေးကိုပယ်ဖြောက်လိုက်ပါတဲ့။မပယ်ဖြောက်ရင်ဘာဖြစ်တယ်လဲလို့ဆိုတော့အရိယာတွေနေရင်တော့နေရတာပေါ့။ပယ်ဖြောက်လိုက်ရင်တော့အရိယာတွေနေရင်တော့ရောက်နေတယ်ညီပါလေ။ဒါကြောင့်အဲဒီမြတ်တဲ့လူချင်းနဲ့ကျူးမြူစိတ်ကလေးကိုရှုပြီးပယ်နိုင်တဲ့အချိန်မှာပြေးသွားမယ်ဆိုရင်အပယ်လေးပါးကိုမရောက်နိုင်ဘူးအပယ်လေးကလုံလုံသွားပါတယ်အဲဒီမြတ်တဲ့လူချင်းနဲ့ကျူးမြူတာလားနဲ့ပြေးသွားရင်တော့အပယ်လေးပါးကိုကျရောက်သွားရတယ်ဒါကဘာကြောင့်လဲလို့ဆိုရင်ဘုရင့်ရဲ့နေအိမ်မှာနေနေလို့ပါပဲဘုရင့်ရဲ့နေအိမ်ကမလုံလို့မလုံလို့လို့ပါပဲအမိုးကမလုံလို့အိမ်မှာဖြစ်စေအမိုးကမရှိတဲ့ကိုယ်မြင်မှာဖြစ်စေနေတဲ့သူဟာမိုးရရင်လဲဆိုချင်မယ်နေပူရင်လဲပူလောင်မယ်လေလာရင်လဲလေထိမယ်သံတယောက်ကဘယ်လိုတို့တို့အရန်ပြလိုက်ရင်လဲမတော်တဆချိန်မှာသွားမယ်မွေလိုကင်းလို့လဲကြိုက်သွားနိုင်တယ်အဲဒီလိုဘယ်မျိုးမျိုးရောက်နိုင်ပါလဲဒါလိုပါပဲဘုရင့်ရှင်တွေမှာနေရင်အပေတွေနဲ့အပေတွေတွေနဲ့တွေ့ရတာပါပဲငါဆိုရပြလက်တော်ကာလတုန်းကအရှင်တုဒ္ဒာဆိုတဲ့ယဟန်တော်တစ်ပါးအဝတ်ထည်တန်ခါတစ်ခုကိုမြာစဘူးထူးရတဲ့အတွက်အဲ့ဒီသင်္ကန်းကိုအလုံးနဲ့တည်းမြန်လို့နေပါလေတဲ့မြင့်တယ်မြန်လို့နေရဆိုတာကာမိက္ခာနာပဲအဲဒီကောင်ကအဲဒီသင်္ကန်းကို မြတ်ဗံလာဝုမဲလို့ယူရပြီးတော့သင်္ကန်းသားပေါ်မှာတင်ထားပြီးစိတ်ထဲအလိုမြတ်တဲ့ဉာဏ်လို့နေကြတယ်အဲဒီလိုမြတ်တဲ့ဉာဏ်လို့နေတော့ညချိန်မှာရုပ်ပြေယောဂဖြစ်ပြီးတော့ဉာဏ်တော်မူသွားကြပါတယ်ဒီဘုရားလေးမှာသီလဘက်ကတော့ဘာမှချွင်းချက်မရှိပါဘူးဘာမှသင်ကျင်းနေပါလေဒါကြောင့်သီလအလိုအားဖြင့်ဆိုရင်သေးပြီးချမ်းမြေမှာနတ်ပြည်ကိုရောက်ဖို့ပါပဲဒါပေမဲ့သူ့မှာသင်္ကန်းကိုနှစ်သက်ညာလို့နေတဲ့ကာမစ္ဆာရမေရဏကရှိနေတဲ့အတွက်သူ့သင်္ကန်းမှာပဲပန်းဖြစ်သွားကြပါတယ်လူကပန်းဖြစ်သွားတယ်ဆိုတော့အံ့ဩစရာပဲဘုန်းကြီးတို့ရှင်မှာကတိကတ္တပြောရတဲ့တရားကြီးပြောရှိတယ်လူကစကားပုံစံစဉ်းစားကြပြီးပြောရတယ်ဘုသူတာမရှိတဲ့သူရနာလူတွေသူဝိနေရမှာသူကဝင်ရောက်ပြီးဇွေစွာပြအောင်အမှန်တန်ပြောရတယ်သူပြောပုံကဟေးကြီးကြွားဆိုပြီးဝိညာဉ်မှာအကြောင်းလေးတွေရေးပြတယ်ဟောဒီအကြောင်းချေကြီးအဆင်ကြီးกว่าဒီအကြောင်းလာကတော့လူกว่าဒီအကြောင်းသူလေးကတော့သမီးกว่าတော့ပြောတယ်သမီးကောင်ဆိုတာဒီအောက်ရမှာရှိဖို့မရပါဘူးအထက်ရမှာရှိပါတယ်ဒီကောင်လေးတွေကနေထဲမှာကပ်ပြီးနေတယ်အထက်လောက်ပဲရှိပါတယ်ယမရာနေနေတဲ့ကောင်လေးပါပဲမျက်စိကောင်လေးလူမှဒီကောင်ကိုမြင်နိုင်ပါတယ်လူသားတွေကဒီကောင်ဝင်းကျဲနေရင်မြင်းမြင်းမြင်းမြင်းနဲ့ယမရာနာပါတယ်ဒါကြောင့်အဲဒီကောင်ကြီးကသူ့ကသင်ဦးသေးရင်ကမြင့်မြီကောင်လေးဖြစ်နိုင်မှာမလားကမြင့်မြီကောင်လေးကသေရင်တော့သင်ဦးဖြစ်နိုင်မှာမလားလို့မေးတယ်လူဆိုလာတာကတော့သင်ကောင်ကြီးရဲ့အသက်လေးကြာကအကြီးမြင်လို့ကမြင့်မြီကောင်ရဲ့ကိုယ်ကလေးထဲမှာဆက်မှာမလားကမြင့်မြီရဲ့အသက်လေးကြာကသေငယ်နေလို့သင်ကောင်ကြီးရဲ့ကိုယ်ထဲမှာဝင်ဖြစ်ရင်ကြံ့နာမှာမလားလို့ဆိုလိုပါတယ်ဒီလိုမျိုးကနေဟာသုတမရှိတဲ့လူမျိုးကိုသင်္ယောင်ထင်မှဝိသိကိစ္စဖြစ်စေတာပါလေအခုနေကမှယုတ်ဝါရကိုသဘောကျပြီးတော့ဓမ္မလုံးဝမကြည့်ဘူးလို့ယူတဲ့ပုဂ္ဂိုလ်တူကဘုရားဟောတရားလို့ဘာလို့လုံးနဲ့လူတွေရောင်းဝါးဖြစ်ကုန်အောင်ကျမ်းစာတွေရေးထုတ်ပြီးတော့ဒီလိုပြောမျိုးတွေကိုပြောနေတယ်လို့ကြားရတယ်သူပြောကသက်ရှိသူတွေထဲမှာလူဟာအမြင့်ဆုံးအငြင်းဆုံးအဆင့်တန်းရောက်နေတဲ့အတွက်လူတွေရင်တဖန်ဖြစ်တောင်မှလူသာဖြစ်နိုင်တယ်လူရဲ့ညာတဲ့ဘဝမျိုးမဖြစ်နိုင်တော့ဘူးတဲ့သူပြတဲ့အကြောင်းရုပ်ဒီကတော့မကြီးစေကမကြီးနေတာပေါ့နိုင်တယ်ဓမ္မပဲမပေါ့နိုင်ဘူးညီရကပြောင်းလာခဲ့တဲ့ရွှေကဟာတဖန်ပြန်ပြီးညီရမဖြစ်နိုင်တော့ဘူးအဲ့ဒါများလို့ပါပဲတဲ့ဒီလိုပြောမျိုးတွေကတော့ဘုရားဘာသာဝင်တွေကိုရုပ်ဝါဒပဲညွတ်သွားအောင်လို့ဘုရားမြတ်စွာဘုရားဤတရားစစ်တရားမှန်တွေလဲရုပ်ပြည့်ဆင်းပြည့်ဖြစ်ပေါ်အောင်လို့ပြောဆိုချက်တွေပါပဲဒီလိုပြောတဲ့သူတွေကတော့မာရပိဋကမာနဤဘုဒ္ဓသားတွေလို့သာမှတ်ကြပြီးတော့မြတ်စွာဘုရားဟောတော်မူတဲ့အတိုင်းတရားစင်မှန်ကတော့ပုဂ္ဂိုလ်တ္တဝါရယ်လို့အကောင်းထည်ဆိုတာမရှိပါဘူး။ဒါကြောင့်အကြီးငယ်ပုံသဏ္ဍာန်လည်းမရှိပါဘူး။ယုံနာစင်ကလည်းရှိပါတယ်။အဲဒီယုံနာနှစ်ပါးထဲမှာလည်းနာစင်ကပြထမ်းပါတယ်။ဒါကြောင့်ပရိစ္ဆေသမုပ္ပါဒသနာတော်မှာမသိမှုအဝိဇ္ဇာကြောင့်ပြုလုပ်မှုသင်္ခါရဖြစ်တယ်။ပြုလုပ်မှုသင်္ခါရကြောင့်ဘဝစိတ်ဝိညာဉ်ဖြစ်တယ်စသည်ဖြင့်ဟောထားပါတယ်ဒီတော့ဘဝတိဖြစ်ရမှာဘဝဟောင်းကရုပ်တွေရောအဲဒီရုပ်တွေရဲ့အစမ်းတတ်တည်ရောဘာမှလိုက်ပါမလာပါဘူးစိတ်နာရဲ့အရှင်ဝါမျှတာလိုက်ပါလာပါတယ်စိတ်ဆိုတာကလည်းငယ်ရွယ်ကြီးရွယ်လို့ထူးခြားရမရှိပါဘူးဒါကြောင့်သင်္ကြီးရဲ့စိတ်နဲ့ဇနီးမိကောင်လေးရဲ့စိတ်ဟာအတူတူပါပဲ။ဘုရားကမှပို့ပြီးတော့ကြည်လည်းမကြည်ဘူး၊ငယ်လည်းမငယ်ဘူး။ပြီးတော့ ဒါမှဘုရားရှင်ရဲ့စိတ်နဲ့နွားခွေးစားယူတဲ့ဒိဋ္ဌာန်တို့ရဲ့စိတ်ဟာလည်းမထူးခြားလာပါဘူးရင်းနေလို့ပြာမစောနိုင်တဲ့စိတ်ရဲ့လို့မရှိပါဘူးဒါကြောင့်တချို့လူတွေဟာမူလကစိတ်ငြိမ်စေတာကောင်းတဲ့လူကြီးလူကောင်းတယောက်ဖြစ်ပါလေနဲ့အကြောင်းတမျိုးကြောင့်စိတ်ချောက်စိတ်ဖောက်များပြီးယူကိုတွားကြတာတွေလည်းရှိနေတာပဲပြီးတော့ခွေးကြီးကလေးခွေးကြီးကံသွားတဲ့လူတွေမှာခွေးကြီးပေါက်နေတာကိုလည်းထင်ရှားတွေ့ရပါတယ်ဒါကြောင့်လူကပြေးပြီးတဲ့နောက်လူတဲ့ညနဲ့ဘဝမဖြစ်နိုင်ဘူးဆိုတာဟာအသိဉာဏ်ကြီးလည်းမရှိပါဘူးဘုရားဘာသာတရားတော်နဲ့လည်းဆန့်ကျင်ပါတယ်အမှန်ကားစိတ်ဆိုတာဟာသဒ္ဓါတိအစရှိသောတရားကောင်းတွေနဲ့ပွားများထုံပေးရင်တိုးတက်ရင်တန်လာပါလေ။ဒါကြောင့်ဒီကံဤမှာသဒ္ဓါတိအစရှိသောတရားကောင်းတွေနဲ့အထုံရလာရင်ဒေဝီအချမ်းမဲ့ဒေဝီအချမ်းမဲ့မှာသင်္ကြန်မြင့်မြတ်တဲ့စိတ်ဝိညာဉ်လေးဖြစ်ပေါ်လာပါလေ။အဲဒီလိုစိတ်ကဘယ်မှာဖြစ်တယ်လဲဆိုရင်လူဘဝနဘဝဓမ္မဘဝဆိုတဲ့ပုဂ္ဂိုလ်ဘဝတွေမှာဖြစ်ပါလေ။ပြီးတော့ဒီစိတ်ကိုလောဘဒေါသအစရှိတဲ့တရားစိုးတွေနဲ့ပူးတဲ့ထားရင်သုံးညတဲ့စိတ်တွေဖြစ်လာပြီးတော့အစဉ်တိုင်းစောကြပါပါလေ။ဒါကြောင့်ဒီကံဤမှာလောဘဒေါသအစရှိတဲ့တရားစိုးတွေနဲ့ညှဉ်းနှွမ်းလာခဲ့ရင်ဒေဝီအချမ်းမဲ့မှာယုံညာနဲ့စိတ်ဝိညာဉ်လေးဖြစ်ပေါ်သွားပါလေ။အဲဒီလိုစိတ်ကဘယ်မှာဖြစ်တယ်လဲဆိုရင်မြေဘုံသိသံဘုံကြိတာဘုံအပိယကေဘုံခေါ်တဲ့အပေဘဝတွေမှာဖြစ်ပါတယ်ဒီနေရာမှာစိတ်ကမြေဘုံနတ်ဘုံစသည်အဝိဉ္ဇီကိုဘယ်လိုလုပ်ပြီးပွားရောက်နိုင်ပါသလဲလို့စဉ်းစားစရာရှိပါတယ်စိတ်ဆိုတာကအထယ်ရရှိတာမဟုတ်ဘူးဒါကြောင့်စိတ်မှာမိရာရယ်ဝိရာရယ်လို့ဘာမှမထူးကြပါဘူးအခုလည်းတို့စဉ်းစားကြည့်ပါပထမကိုကြောကိုစဉ်းမြင်ကြည့်ပါဘူးနော်ကဲဒုတိယရေကုန်စေရကြီးကိုအောင်ကြည့်ပါဘယ်ဟာလားပူကြတယ်လဲဘယ်ဟာလားမှပူဘူးကြပါဘူးဒူဒူပါပဲဒါပါကြောင့်လဲလို့ဆိုရင်စိတ်မှာအထယ်တရားမရှိလို့အစီကားမရှိဘူးအလိုရှိရာကိုအာရုံပြုလိုက်ရုံနဲ့ရောက်သွားနိုင်တယ်ဒါကြောင့်ပါပဲရုပ်ကိုယဉ်နေတဲ့ဆိုရင်တော့ဒီတန်လေးမြို့ကနေပြီးသမောလေးရောက်အောင်ကံငါပြီးသွားလိမ့်မယ်သမောကလည်းတရံသွားရလိမ့်မယ်ရန်ကုန်ဘက်ရောက်တော့လဲသာဒနာစီးပြီးသွားရလိမ့်မယ်ဒီကောင်ပြားချင်းရောက်တော့လဲဘုန်းတော်ဘွားရောက်တဲ့နေရာတော်တော်ကြအောင်မယ်အဲဒီကပြန်လာတော့လဲအသွားကလိုပဲအဆင့်ဆင့်နဲ့အချင်းတော်တော်ကြာကြာကျန်းလာလိမ့်မယ်အဲ့ဒါစိတ်နဲ့ယူကြွားချဖို့ပါပဲခန္ဓာကစိတ်နဲ့ခြေကုံသွားလိုက်တာဘာမှမကြောက်ဘူးခန္ဓာလေးနဲ့ပြန်ရောက်လာတယ်ခင်းကြီးလည်းမကုန်ဘူးဒါရင်မဟုတ်သေးဘူးငင်ဟာညာကိုလည်းစိတ်နဲ့သွားလိုက်ရင်ဘာမှမကြောက်ဘူးဘာဆိုလဲမှတို့ဒီပေါင်းလဲမှတို့ဘာလဲမှမှလည်းမယူရဘူးဘယ်သူကမှလည်းမတားမြင်ဘူးအလူကားမှလည်းမတားမြင်နိုင်ဘူး။သွားခြင်းသွားလိုက်၊ကြံခြင်းကြံလိုက်နဲ့စိတ်ကအလိုရှိတိုင်းတို့နိုင်ပါလေ။ငရေပြင်းနာပြေတွေလည်းသွားခြင်းရင်သွားနိုင်တာပဲ။ဘာမှအစိတမ်းမရှိဘူး။နောက်နေခြင်းလည်းမရှိဘူး။လွယ်လွယ်ပါပဲ။ဒါကြောင့်ဘဒ္ဒဘာတွေမှာဒေဂာမိကဆွဲလာနေတဲ့အတိုင်းဘဝကောင်းဘဝဆုံးဘဝဆိုးတွေမှာထွက်ကြပါလေ။ဒေဂာမိကစင်ကြယ်တဲ့ကုသိုလ်စိတ်နဲ့ဆွဲလန်းပြီးသေးလာခဲ့ရင်လူဘဝနာဘဝဆိုတဲ့ဘဝကောင်းတွေမှာစင်ကြယ်တဲ့ပြုပ္ပရိစိတ်ဝิญဉ်လေးဖြစ်ပေါ်လာပါတယ်အဲ့ဒါကိုလူဖြစ်တယ်နာဖြစ်တယ်လို့ခေါ်ရပါတယ်ဒေဂာမိကဉာဏ်တော်နဲ့အကုသိုလ်စိတ်နဲ့ဆွဲလန်းပြီးသေးလာခဲ့ရင်အပေါ်ပေါ်တွေမှာဉာဏ်တော်နဲ့ပြုပ္ပရိစိတ်ဝิญဉ်လေးဖြစ်ပေါ်သွားပါတယ်အဲ့ဒါကိုငရေကြသွားတဲ့သိစံဖြစ်သွားတဲ့နွားကြည့်သွားတဲ့၊ခွေးကြည့်သွားတဲ့စသည်ဖြင့်ခွာပါလေ။ဘုရားကပြောခဲ့တဲ့အရှင်ဒိဋ္ဌာယံတော်မှာတော့ဒီကနေ့မှာငင်္ဂမနိတ္တတဲ့လောဘ၊ကာမစ္ဆန္ဒနဲ့ဆွဲလန်းပြီးသိခဲ့တယ်။မေးဆိုတာကလည်းနောက်ဆုံးစိတ်ကလေးချုပ်ကြောက်သွားတာကိုခွာပါပဲ အဲဒီလိုမြင်မနဲ့အမှုသစိနဲ့ဆွဲလမ်းပြီးပြခဲ့တဲ့အတွက်အဲဒီနောက်ဆုံးစဉ်ကလေးလည်းကြောက်သွားရောတန်းပေါ်ကရုပ်ခန္ဓာလဲမြင်နှွမ်းနဲ့ပရိသေစိတ်ဝิญဉ်လေးလည်းဖြစ်ပေါ်သွားရောတကယ်စဉ်ဖြစ်တော့ရဟန်းဘဝကရုပ်ပြီးဘာမှလိုက်ပါမလာပါဘူးဒီကနေ့ဆွဲလမ်းခဲ့တဲ့မြင်နှွမ်းနဲ့ကာမဆန္ဒစိတ်ရဲ့အရှင်းဘဝလောက်သာလိုက်ပါလာပါတယ်ဒီလိုရံဘွားကတန်းပြရတာဘာကြောင့်လဲဆိုတာကိုစစ်ဆေးကြည့်ကြအောင်လို့သီလမစင်ကြဲလို့လားမဟုတ်ပါဘူးသီလကစင်ကြဲပါတယ်ဒါပြင်ဘာကြောင့်လဲလို့ဆိုရင်ကာမေသန္တာကိုရှုမှတ်ပြီးပယ်တဲ့အရိယာဝါဒအရိယာတို့နေမှာမနေဘဲနဲ့သင်္ကန်းကိုတတ်မဲ့နေတဲ့ကာမေသန္တာဆိုတဲ့ပုရိသနေမှာနေနေလို့ပါပဲဒီကမေသနာကိုပဲဖို့ရဟန်းတော်များမှာညစွာပြုအပ်ပေးထားတဲ့မိလို့ရှိပါတယ်။အောက်တည်ဆုံးအားဖြင့်မစ္စောခနာခေါ်တဲ့သင်္ကေတနဲ့သင်္ကေတဖို့ညစွာပြားကပတိသင်္ခာယောနိတော်ဇီဝရံပတိဒေဝတိစသည်ဖြင့်ညွှန်ကြားထားခဲ့ပါတယ်။ယောနိတော်တင်တော်အကြောင်းအားဖြင့်ဝါနိမလမအားဖြင့်ပတိသင်္ခာပတိသင်္ခာယဉာဏ်ဖြင့်သင်္ကေတရေဇီဝရံသင်္ခာဖို့ပတိဒေဝတိမြွေသုံးဆောင်ဤမိမာလာမာတဲ့ဆင်ញင်ပြီးသုံးဆောင်ပါတဲ့ဘယ်လိုလဲဆိုရင်ဒိတာတာဧကောပတိကတာယပဲပြောချင်းွယ်ကချင်းအကျိုးငါဘုံနာတာဘူရပတိကတာယပဲပြောချင်းွယ်ကချင်းအကျိုးငါပတိသေးဝတိမြွေသုံးဆောင်ဤစသည်ဖြင့်ညွှန်ကြားထားပါတယ်လူများမှာအဝတီဝတ်ဆင်ကြတာကတော့လာပါတင်တယ်ဘုရားလည်းရွေကြပါလေ။ရဟန်းများမှာတော့လာပါတင်တယ်အောင်ဆိုတော့ရွေကြမပါပါဘူး။အမှန်ကတော့ရုပ်ကိုယ်ကြီးကအေးဘူးစာတော့ဘေးအနေနဲ့တွေ့ရင်မခံနိုင်ဘူး။ဒါကြောင့်အဲ့ဒီအေးဘူးတွေကိုကာကွယ်ဖို့ရှင်မက်စသည်မနစ်ဆက်နိုင်အောင်ကာကွယ်ဖို့အမြင်တော်တဲ့ကိုယ်ငါတွေဖုံးကွယ်ထားဖို့စသည်ဖြင့်ဒီကျိုးများတော့လာရွေပြီးတော့ဝေးရသုံးတော်ရပါလေ။ဒါတော့ဝတ်တင်ကဟာလာဖို့တောင်းဖို့မလိုပါဘူးလုံလုံမို့ရာလောက်ပဲလိုပါတယ်ဒါကြောင့်သင်္ကန်းကိုကိုယ်ရသုံးလာရတာဟာအနာကိုရင်းမုံအောင်ဖုံးပြထားရတယ်လို့ယွန်စရာညီကြီးတွေကိုဖုံးပြထားရတယ်လို့ရုပ်ကိုယ်ကြီးလုံလုံအောင်မလွဲတာလို့ကိုယ်ရသုံးဆောင်ရတယ်လို့ဒီလိုဆင်ញင်ပြီးသုံးဆောင်ရပါတယ်ဒီတော့ဝတ်သင်္ကန်းကလာဖို့ကောင်းမှုလဲဝတ်သင်္ကန်းကလာလို့ကောင်းလို့လဲပါရစရာမရှိဘူးမလာလို့မကောင်းလို့လဲသိပြစရာမရှိဘူးဒါကြောင့်သင်္ကန်းနဲ့စားပြီးနိတ္တတာယာမှုကာမိသနာဟာလုံးဝလည်းကျင်းသွားနိုင်တယ်လုံးဝမကျင်းတောင်းကြောပါသွားနိုင်ပါလေဒီရင်အာတုဘသဘောသင်္ခါရသဘောနဲ့ဆင်ញင်မှုလည်းရှိပါသေးတယ်နိတ္တတာယာမှုဖြစ်နေတဲ့အခါမှာအလွယ်ဆုံးအကောင်းဆုံးကတော့အဲ့ဒီနှစ်သက်ပါရမှုကိုရှုမှတ်ပြီးပြရတာအလွယ်ဆုံးကောင်းဆုံးပါပဲ။မပြောင်းမချင်းရှုမှတ်နေရင်နောက်ဆုံးကြတော့အဲ့ဒီနှစ်သက်ပါရမှုဟာလုံးဝပျောက်သွားပါလိမ့်မယ်။လုံးဝပျောက်စေကောင်းရှုမှတ်နေရင်ကိုရှုတိုင်းကြည့်တိုင်းအရိယာဝါဒနေရင်တည်းကိုရောက်နေပါလေ။ဘေးရန်တဲ့လုံးညုံနေပါလေ။ဒါကြောင့်ခုနကပြောခဲ့တဲ့အရှင်ဒိဋ္ဌယဟာဒီလိုရှုမှတ်ရင်းသာပြန်တော်မူသားမယ်ဆိုရင်တမ်းမဖြစ်နိုင်ပါဘူး။နာယသူဂတိကိုရောက်ဖို့ရှိပါတယ်။ဒါပေမဲ့အဲဒီယဟကနိတ္တတာမှုကိုရှုမှတ်ပြီးမပယ်ဘူးလက်ခံထားတယ်။လက်ခံတော့ဘုရင့်ရှင်တင်ရောက်နေတာပေါ့။အပယ်လေးမလုံးညုံတဲ့နေရာရောက်နေတာပေါ့။ဒါကြောင့်သူ့ခမညာယဟဘုရားကမျက်စိလေးမိတ်စုစည်းကလေးကြားသွားနေတဲ့တိုင်နဲ့သူသင်္ကန်းထဲမှာပဲဥပ္ပဒါညူဖြစ်ရှာတယ်အများကြီးမျက်နှာသွားရှာတာပါပဲဒီညမှာတရားရမတွေကမူတော်ဤကိုရေးအတွက်အထူးသတိပြုလို့ဆင်ញင်ဖို့ကောင်းပါတယ်ညမှာဆွေးလမ်းကြတာဘာမှဗျာနာရှိတာမဟုတ်ဘူးသင်္ကန်းလေးတစ်ထည်ပဲရှိတယ်ဒါလေးတစ်ထည်ကိုပဲဆွေးလမ်းယုံနဲ့တောင်းမှတန်းဖြစ်သွားသေးတယ်ဆိုတော့မူတော်မှာဆွေးလမ်းကြတွေကဘယ်လောက်များနေတယ်လဲအဲ့ဒါတွေကိုသေဝသေဝကြတော့မစွဲလမ်းမဲ့တင်နေအောင်အာဟုဇရာများရှိသလား မရှိသေးဘူးလားဆိုတာသိမြင်ကြည့်ကြရမယ်။အဘိုးဇာရှိနေရင်တော့လက်ခမောင်းမှာခတ်ကြပြီးတော့အဘိုးဇာမရှိသေးရင်တော့အခုမြတ်စွာဘုရားပေးထားတဲ့အရိယနေရင်နဲ့လုံးချင်းချင်းနဲ့အောင်အရိယဝါဒနေရင်ကိုစောစောလေးကကြိုတင်ပြီးဆောက်ကြပြီးတော့လောကမှာအိမ်ဆောက်တယ်ဆိုရင်ဈေးကြီးမှုကလည်းရှိဖို့လိုပါတယ်။ဒါလိုပါပဲအရိယဝါဒနေရင်ကိုဆောက်ရမှာလဲဈေးစကားကလိုပါတယ်။အဲ့ဒါကဘာလို့လဲဆိုရင်သောတော်ကိုင်းကပြောခဲ့တဲ့အတိုင်းဗရာတရားရှိဖို့လိုပါတယ်။ဒါကြောင့်ဒီအရိယဝါဒတရားကိုပွားများရင်အပေဝိသဒီမှာလွတ်မြောက်တယ်ဆိုတာကိုယုံကြည်ရမယ်။မယုံကြည်ရင်တော့ဒီအရိယဝါဒအိမ်ကိုမဆောက်နိုင်ဘူး။တချို့ကတော့ကိုယ်တိုင်တွေ့ပြီးမှယုံကြည်နိုင်မယ်။မတွေ့ရင်တော့မယုံကြည်နိုင်လေဘူးလို့ဒီလိုဆင်မြင်ပေးကြပြန်တယ်။ယုံကြည်ဆိုတာကတွေ့ပြီးမှယုံကြည်ရတာလည်းရှိပါတယ်။မတွေ့ရင်ကအသိယုံကြည်နဲ့ချင်းချင်းယုံကြည်ရတာလည်းရှိပါတယ်။မရောက်ဘူးသေးတဲ့အရာကိုယထာနဲ့အဖြစ်ဖြစ်၊မမောနဲ့အဖြစ်ဖြစ်၊လင်ညာနဲ့အဖြစ်ဖြစ်သွားတဲ့အခါမှာအဲဒီယထာသင်္ဘောလင်ညာမောဆုလိုက်သွားရင်မိမိလိုရှိကြရကိုရောက်မယ်ဆိုတာသူရောလူရောနဲ့မှားဆချင်းနေပြီးယုံကြည်ရပါတယ်အဲဒီလိုယုံကြည်ပြီးအဲဒီယထာသင်္ဘောလင်းညာကိုစီးရင်လိုက်ပါသွားမှမိမိအလိုရှိကြရကိုရောက်ပါတယ်အကယ်၍မိမိကကိုယ်တိုင်မရောက်ဘူးကိုယ်မိမိကကိုယ်တိုင်မစီးဘူးမရောက်ဘူးတဲ့အတွက်မယုံလို့မစီးတဲ့နေရင်တော့အဲ့ဒီမိမိလိုရှိရကောမရောက်နိုင်ပါဘူး။ဒါလိုပါပဲ။အရိယဝါဒတရားကလည်းသောသောတွေကဒေသနာနဲ့အသိယုတ်နဲ့ချင်းချင်းပြီးယုံကြည်တော့အားဖြင့်အားထုတ်ရပါလေ။ဒီလိုအားထုတ်ပါမှအရိယဝါဒနေမှလည်းနေရပါလေ။နိဗ္ဗာန်ကိုလည်းသိမြင်ရပါလေ။ဘယ်ဝိသဒီမှလည်းလွတ်မြောက်ရပါလေ။မယုံလို့အားမထုတ်ပဲနေရင်တော့အရိယဝါဒနေမှလည်းမနေရဘူး။နိဗ္ဗာန်ကိုလည်းမတွေ့နိုင်ဘူး။မလုံးမနဘူးစင်တွေမှာကြီးနေနေတဲ့အတွက်အဘယ်ဝိသဇင်းနဲ့လဲမပြတ်တွေ့ပြီးဒုက္ခတွေရောက်သွားပါလိမ့်မယ်။နောက်ပြီးတော့ခန္ဓာဥပမာထဲမှာကြီးသွားတဲ့လူဟာယထာလံဆုံးမင်းမောလံဆုံးလေလံဆုံးဌာနရောက်တဲ့အခါကျတော့ကိုရောက်ချင်တဲ့အရာဟုတ်မဟုတ်ကိုစစ်စစ်စင်ကြည့်ရပါလေ။ဒီလိုစင်ကြည့်တဲ့အခါမှာကိုရောက်ချင်တဲ့အရာဟုတ်မှန်နေရင်မိမိစဉ်းရင်းလာခဲ့တဲ့ဉာဏ်ထားကြီးစဉ်ဟာလာမှပဲမူလကညီကြလိုက်တဲ့စကားတွေကလည်းအမှန်ပဲလို့ဧကံဆုံးဖြတ်ယူကြည်ရပါတယ်အဲ့ဒါကတော့ကိုယ်ပြီးမှယူကြည်ရတာမျိုးပါပဲယေရိယဝါဒတရားကလည်းဒီနည်းတိုင်းပါပဲတကယ်တမ်းအားထုတ်လိုက်တဲ့အခါမှာအခုဘုန်းကြီးပြောခဲ့တဲ့အတိုင်းသမာဓိညာအထူးကိုဖြစ်ပေါ်လာတာကိုကိုယ်တိုင်တွေ့ကြပါလိမ့်မယ်အဲဒီတော့မှမိမိတို့အလိုရှိနေတဲ့တရားစစ်တရားမှဟုတ်သလားမဟုတ်ဘူးလားဆိုတာစစ်ဆေးကြည့်ကြပါအဲလိုစစ်ဆေးကြည့်တဲ့အခါမှာဟုတ်မှန်ကြောင့်မျက်မှောက်တွေ့ရပြီးတော့အဝိဇ္ဇတတာရာဆိုတဲ့မတုံ့မလို့တဲ့ဝင်ယူကြည့်တဲ့သရာတရားနဲ့ခိုင်ခိုင်ငင်းငယ်ကြီးယုံကြည်သွားကြပါလိမ့်မယ်ညဇာတရားကြီးတရားတော်ကအစစ်သေးခံနိုင်တဲ့အိဥပတိကတရားတော်ပါလာကြည့်စမ်းပါလို့တိုက်တွန်းလိုက်တဲ့တရားတော်ပါတဲ့လောကမှာမကောင်းတဲ့ရတာကိုစားဖို့ရမတိုက်တွန်းရဘူးဘာကြောင့်လဲဆိုရင်တစ်ဖက်သားပုဂ္ဂိုလ်ကစားကြည့်လို့အရာတာမကောင်းမှသိရတော့တိုက်တွန်းတဲ့လူကိုအပြစ်တင်တာတည်းအရာတာကောင်းကလေးများကိုကြည့်ကြည့်ရင်တော့စားရတဲ့လူကအမှန်တရားကျေးဇူးတင်တာပါလေဒါလိုပါပဲမြတ်စွာဘုရားတရားတော်ကကောင်းကောင်းတို့တိုက်တွန်းတဲ့အတိုင်းအားထုတ်ကြည့်တဲ့သူကကြားရတာကောင်းနေကိုသိရတဲ့အတွက်တိုက်တွန်းတဲ့လူကိုကျေးဇူးတင်လို့မဆုံးနိုင်အောင်ရှိရပါတယ်။ဒါကြောင့်အေဤပတိကောလာကြည့်စမ်းပါအကျင့်ကြည့်စမ်းပါလို့တိုက်တွန်းလိုက်တဲ့တရားတော်ပါတဲ့။အဲသူပြောခဲ့တဲ့အတိုင်းသောသောတွေကယုံကြည်ထားဖို့လိုပါတယ်။အဲဒီယုံကြည်တဲ့တရားတရားအရိယဝါဒနေရင်ကိုဆောက်ဖို့အရင်နည်းဒီရင်းတို့မျိုးပါပဲဒီကမဖုန်နေကတရားတို့တရားမြတ်တွေကိုအခုဘုရားတွင်မှာရအောင်အားထုတ်လို့တဲ့သစ္စာမကလည်း ထက်ထဘာသာကြီးဖို့လိုပါတယ်ဒါလည်းသိစိကတမျိုးပါပဲပြီးတော့မစုံမနဲ့ပြင်းပြင်းထန်ထန်အားထုတ်တဲ့လုံလဝီရလက်ရှိဖို့လိုပါတယ်ဇေကောင်းကိုလိုပါတယ်ဒါလည်းသိစိကတမျိုးပါပဲဒီတရားဆန္ဒဝီရဆိုတဲ့ဒီစကားနဲ့ပြုဆောင်ရင်တော့အရိယဝါဒနေရင်ကိုရောက်နိုင်ပါတယ်။ယုံကြည်တယ်လိုလားတယ်မပြင်းဘူးဆိုရင်သွား၆ပါးကပေါ်လာကြမြတ်ကိုရှုမှတ်နိုင်ပါတယ်။သွားရင်လည်းမှတ်နိုင်တယ်။ရရင်ထိုင်ရင်အေးရင်စားရင်တောင်းရင်လည်းမှတ်နိုင်တယ်။မတော်မတဲ့အရိယဝါဒနေရင်ကိုဆောက်လုပ်နေနေတာပဲ။အရိယနေရင်နဲ့ဝင်ရောက်နေနေတာပဲ။အဲဒီလိုရှုမှတ်နေရင်မြစ်တဲ့လူရင်နဲ့ကာမိဆန္ဒဖြစ်ပေါ်လာရင်အဲ့ဒါကိုမြစ်တဲ့မြစ်တဲ့စသည်ဖြင့်မှတ်လိုက်ရင်အရိယဝါဒနေရင်ကိုဆောက်လုပ်နေပြီညီတာလဲအရိယဝါဒနေရင်နဲ့ဝင်ရောက်နေပြီညီတာလဲအဲ့ဒီလိုမှတိုင်းမှတိုင်းအပေါ်လေးကလည်းလုံးမြောက်လုံးမြောက်သွားတာပဲရဲမြဲကြတာပဲပိုက်ကတည်းကမှမကုန်မဲနဲ့အရိယနေရင်ကောင်းတဲ့မှာလဲနေရတယ်ဘယ်သေးမှလဲလွတ်တယ်အမှန်တန်ကိုမြတ်ကြပါရဲ့ဒီလိုနဲ့ကျွေးကျွေးမဲ့တတိညာနေရင်သာပြည့်စုံလာတဲ့အခါကျတော့နိဗ္ဗာန်ကိုလည်းဆောက်ရောက်ပြီးတော့အရိယပုဂ္ဂိုလ်စစ်ဖြစ်သွားနိုင်ပါရဲ့အဲဒီခါကျတော့အရိယနေရင်ကြီးတွေကိုယ်ပိုင်ရပြီးတော့သိချလက်ချက်တင်းတင်းကြဲကြီးနေသွားရပါရဲ့အခုလူတွေကနေကြည့်ပါအင်းကြီးအင်းကောင်းနဲ့နေကြရသလားအင်းကိုအင်းကိုကြီးလေးနဲ့နေကြရသလားအင်းကြီးရဲ့ကိုညင်မှာလဲနေကြရသလားလို့မေးကြည့်ပါကိုညင်ထဲမှာလဲနေကြတယ်လို့တော့ဘယ်သူမှဖြင်းမမထင်ပါဘူးအင်းကိုအင်းကိုကြီးလေးနဲ့နေကြတယ်လို့လည်းဖြေကြမယ်မထင်ပါဘူးအင်းကြီးအင်းကောင်းနဲ့နေကြတယ်လို့ကြီးဖြေကြမှာပါပဲဒါကြောင့်လဲဆိုရင်အင်းကြီးအင်းကောင်းနဲ့နေရတာကမေးရတယ်လည်းကျင်းတယ်တင်းတင်းတယ်လည်းရှိတယ်ဒါကြောင့်ပါပဲအဲ့ဒါလိုပါပဲသံဃာစကားမှာလည်းအင်းကြီးအင်းကောင်းနဲ့တူတဲ့အရိယာနေအိမ်မှာနေရင်မလားအင်းဆုံးနဲ့တူတဲ့ပုရုဇဉ်နေအိမ်မှာနေရင်မလားအင်းကြီးရှိတဲ့ကိုညင်နဲ့တူတဲ့ဘာလာပုရုဇဉ်ရဲ့အခြေအနေမှာပဲနေရင်မလားလို့မေးကြည့်ပါအဲ့ဒါကိုကိုယ့်အကိုယ်ပဲဖြေကြပြီတော့ဒါကိုဘုန်းကြီးကဖြေလို့ကြည့်ရင်မှားကြလဲမှားနေမယ်မာရမုန်းလို့ဆိုတော့ဘုန်းကြီးကဘုန်းကြီးတော်နဲ့ဖြေရရင်အရိယာနေအိမ်ကိုရွှေ့ချရလိမ့်မယ်။တချို့ကမုရိဇင်နေအိမ်ကိုသဘောကျရင်လည်းကြာနေကြမယ်။ပြောလို့မဖြစ်ဘူး။အမှန်မှာတော့အရိယာနေအိမ်ကနေဖို့ရကောင်းပါလေ။အစင်တန်းလည်းမြင်တယ်၊ဘေးရန်တွေလုံးညုံတယ်။အဲဒီတော့အပေလေးကဘေးရန်တွေကလုံးညုံအောင်အရိယာနေအိမ်နဲ့ခန္ဓာညာညာတင်းနေတဲ့ကြီးနေပြီးတော့ကြွားနေအောင်အရိယာဝါဒဆိုတဲ့အရိယာနေအိမ်တရားတွေကိုဒီဆောက်ဖို့ရာဒီကနေ့ညဒီမှာဘုန်းကြီးကဒီတရားကိုဟောနေတာပါပဲအခုအရိယာနေအိမ်ဆောက်ဖို့ရာဘယ်နှခုပြီးသွားတယ်လို့ဆိုတော့တတိယဆောင်ဆောင်နဲ့ပြည့်စုံရမယ်ဆိုတာတခုပြီးသွားပြီမြာလေးပါးရှိရမယ်ဆိုတာလည်းပြီးသွားပြီ။အင်္ဂါ၅ပါးကိုပြောရမယ်ဆိုတာကတော့အင်္ဂါ၅ပါးရဲ့ကတပါးပဲပြီးသေးတယ်။မြစ်တဲ့လူချင်းကျွေးမြည်တင်းအလင်းပဲပြောက်လေဆိုတာလေးတပုတ်ပဲပြီးသေး။သူကလေးဖို့ကြာနေသေးတယ်။နောက်ပြီးတော့အင်္ဂါ၆ပါးနဲ့ပြည့်စုံရမယ်ဆိုရခြင်းဉာဏ်ဓာတ်တွေကတော်များပါသေးတယ်။အဲဒီကျမ်းသာကျမ်းနေတာတွေကပုဂ္ဂိုလ်ရည်ကြီးပါတယ်။နေခံကြလဲလာပြီးတော့တရားကိုဆက်လက်နာကြဖို့တရားဆိုတာဒီဆုံးအောင်နာဖို့ရည်ကြီးပါတယ်။ညဇာပြားရဲ့လည်းတော်ခါကာလတုန်းကညဇာပြားကြီးမျက်မှောက်မှာတောင်းမှအကြောင်းမညီမျိုးလို့ရှိရင်တရားဆိုတာကမရနိုင်ဘူး။ကြောင်းညို့မှရတယ်။ဒီနေရာမှာတရားမရခြင်းရဲ့အကြောင်းကငါကုရှိရဲ့ပါလေလဲဆိုလို့ရှိရင်ကိရိယာပရိဟာနိနဲ့ပါပမိတ္တတာတဲ့ကိရိယာပရိဟာနိနဲ့ပါပမိတ္တတာဆိုတဲ့အကြောင်းတစ်ခုဟာ တရားဥကိုမရနိုင်အောင်အန္တရာယ်ပြုတတ်တယ်နှောင့်ရှက်တတ်တယ်တစ်ချိန်လုံးကမြတ်စွာဘုရားဟာဗံဃာတော်ပြိဿတွေနဲ့တရင်ကုန်ပြီနေတော့ကန္တဝကဆိုရက်ဘရဝိုင်းနဲ့သစ္စာဆိုရက်လူဝေကြောင့်တကားပြောရောက်လာကြတယ်အဲဒီတော့ရောက်လာတဲ့အခါမှာမြတ်စွာဘုရားရဲ့ပါဝင်နေမှာရှိနေတဲ့ဗံဃာတော်တွေနေတဲ့ပြင်မွေနေတာကိုမြင်ရတော့ကန္တကဆိုတဲ့ဗရပိုက်ဟာသာသနာအရှင်မကယသိဖြစ်ပေမဲ့သူ့မှာတရားတွေဖြစ်တယ်။ဒါလို့ဖြစ်တယ်ဆိုတော့ဒီလောက်များတဲ့တန်ဃာတော်တွေထဲမှာတပါးမှလည်းလှုပ်ခြင်းမရှိဘူးခြေလှုပ်ခြင်းမရှိဘူးစကားပြောဆိုခြင်းမရှိဘူးပြင်မွေပါလေရေညူစရာကောင်းပါလေရေဒါဟာအမြဲတမ်းကောင်းတဲ့ဩဝါဒနဲ့ဆုံးမထားလို့ဖြစ်မှာပဲလို့ဆင်ခြင်ပြီးတော့သူ့စိတ်ထဲမှာသဘောကျညီညွတ်သွားတယ်။ဒါကြောင့်ဘုရားမြတ်စွာဘုရားကိုအဲ့ဒီကြောင်ထုတ်ပေါ်ပြီးလျှောက်တယ်။ဒီလိုလျှောက်တော့မြတ်စွာဘုရားကကာဏကပရပိုက်သင်ပြောတာမှန်ပါတယ်။ငါတိသားတွေကိုကောင်းသောဩဝါဒနဲ့ဆုံးမထားပါတယ်။ဒီတန်ငါတော်ဒီထဲမှာတချို့ကယဟန္တာတွေပဲတဲ့။ဘုရားပြောကြတဲ့အတိုင်းတတိယအမြဲထင်နေတဲ့ပုဂ္ဂိုလ်တွေပေါ့လေဒီကျိုးကလည်းအနာဂါနေတဲ့တတိယလေးပုံသုံးပုံပြည့်စုံနေတဲ့ပုဂ္ဂိုလ်တွေပေါ့ဒီကျိုးကလည်းသရဂါနေတဲ့တတိယတဝက်လောက်ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေပေါ့ဒီကျိုးကလည်းသောတာပန်နေတဲ့တတိယလေးပုံသုံးပုံပြည့်စုံနေတဲ့ပုဂ္ဂိုလ်တွေပေါ့ဒီကျိုးကလည်းပဲမတိပ္ပံတရားတွေကိုပွားများအားထုတ်နေတဲ့ပုဂ္ဂိုလ်တွေပဲလို့မြတ်စွာဘုရားကဒီလိုမင်းကြားတော်မူပါတယ်တတိယတရားအားထုတ်နေတဲ့ပုဂ္ဂိုလ်မှာတတိယပြည့်စုံပြီလို့မဆိုရသေးတော့လဲရှိတယ်တော့တော့ရှိနေပါတယ်ဒါကြောင့်လက်ကိုခြင်းလို့ရှိရင်ကိုခြင်းတဲ့စိတ်ကလေးကစားပြီးကိုခြင်းတယ်ကိုခြင်းတယ်လို့ရှုပြီးတော့ကိုရဲ့ခံမှာလဲကိုရဲ့ကိုရဲ့လို့ရှုပြီးတော့ရေးရေးချင်းကိုသွားတယ်မရှိဘဲနဲ့ရုပ်တရားကိုမိဆမ်းမိတာရယ်လို့မရှိဘူးဒါကြောင့်သူကအင်းဒီသိပြနေတယ်။ဒါကြောင့်ဉာဏ်ခါမှာလဲအကျိုးရှိမရှိသိညာသေးတယ်။အဲဒီလိုမျိုးဉာဏ်နဲ့ပြောခြင်းနဲ့စိတ်ကလေးကိုပြောခြင်းနဲ့ပြောခြင်းနဲ့လို့မှတ်နေရတယ်။ဒါကြောင့်ပြောစရာအကြောင်းကမလုံတော့ရင်မပြောဖြစ်တော့မလို့တာလို့ပြောပြန်ရင်လဲပြောတာလေးကိုမှတ်နေရတော့ဒါကတွေကအဘိုးအမိုးတွေများများမဖြစ်ဘူး။များများမပြောဖြစ်ဘူး။ဒါကြောင့်အင်းဒီရနေပါတယ်။ရသကြိုင်ဘဝဉာဏ်မှာရှိနေတဲ့ပုဂ္ဂိုလ်တွေမှာတချို့ကယဟနာတချို့ကအနာဂံတချို့ကသရဂံတချို့ကသောတာပန်တချို့ကပရိသန္တရားပွားများနေတဲ့ပုဂ္ဂိုလ်တွေဖြစ်နေကြတယ်။ကမ္မထာလွတ်လွတ်တဲ့ပုဂ္ဂိုလ်ရယ်လို့မရှိဘူး။ဒါကြောင့်သိပြီးသိမွေ့နေတယ်ဆိုတဲ့အကြောင်းကိုရသကြိုင်ကအမိန့်ရှိပါတယ်။ဒီလိုမရှိတော့ပိတ္တဆိုတဲ့လူအကြောင်းတရားကပြောက်ထားတယ်ရသကြိုင်တဲ့ရသဗျာလူတွေကိုဖြောင်းမအောင်ဆုံးမတာအင်မတန်ကောင်းပါတယ်တဲ့အဲတိစ္ဆာတွေဟာမကောက်ကြည့်ဘူးဖြောင်းမတယ်တိစ္ဆာတွေဟာသူတို့လုံနေကြအောင်လုတ်တာပဲဒီနည်းဆုံးငင်းနေဆုံးကြလိုက်တာပဲငင်းနေဆုံးငင်းနေဆုံးကြလိုက်တာပဲဗာရင်းညာတွေသူတို့မစင်စားဘူးပြီးတော့လူတွေကိုလိမ့်ညာပြီးငါပဲလိုလုတ်ပြီးငါပဲလိုလုတ်မယ်လို့ဒီလိုကောက်ကျစ်တဲ့အကြံမရှိဘူးသူတို့မလုပ်ချင်ရင်သူတို့မကြိုက်ရင်ကိုယ်ကလုပ်တာပဲလူတွေကတော့ဒီလိုမဟုတ်ဘူးဗျာတဲ့လူတွေကကောက်ကျစ်တယ်ရှင်းမာတဲ့မျိုးမြက်ကွယ်မာတဲ့မျိုးနဲ့ရှင်းမာတော့ဖြင့်အကျိုးကိုလိုလားလို့ရောင်းရောင်းမေတ္တာရှိရောင်းရောင်းလုပ်တတ်ကြပါတယ်မြက်ကွယ်ကြတော့ဒီလိုမဟုတ်ဘူးအကျိုးမဲ့တွေလုပ်တတ်ကြပါတယ်လူတွေဟာအင်မတန်ကောက်ကျစ်ပါတယ်အဲဒီလိုကောက်ကျစ်တဲ့သဘောရှိနေတဲ့လူတွေရဲ့စိတ်ဓာတ်တွေကိုဖြောင်းမအောင်မြတ်စွာဘုရားပြုမြင်ထားတာသိကောင်းတာပါပဲဘုရားလို့လို့ပြောထားတယ်ဒါတော့တတိတော်လဲလောကြောင့်ဝင်မယ်လို့ဒီတိထာတရားကိုရံမှရံသာပွားများနေပါတယ်ဘုရားလို့သူကချီးကျူးပြီးတော့ပြောထားကြတယ်ဟုတ်တယ်ပရိသန္တရားဟာစိတ်ဓာတ်ပြည့်ရင်းမှာအလွန်ကောင်းတဲ့တရားပဲလူတွေကောက်ကျင့်နေရဆိုတာဟာ ကိုယ်စိတ်ကောက်ကျင့်နေတာကိုမသိလိုပါပဲကိုယ်စိတ်ကိုသိနေရင်ဘယ်မှာကောက်နေတော့မလဲကိုယ်စိတ်ကလေးကောက်ရင်ကောက်မှန်းပြီးဖို့မကောက်ရင်လည်းမကောက်မှန်းပြီးဖို့သိတာနုပါဒနာအလွန်ကြီးကြီးပါလေသိတာနုပါဒနာကောင်းမှန်းပြည့်စုံတဲ့ပုဂ္ဂိုလ်မှာဒီလိုကောက်ကျစ်တဲ့သဘောတွေဘာမှမဖြစ်နိုင်ဘူးသူစိတ်တွေဟာအားလုံးချောက်ဆင်းနေတယ်အလွန်ကောင်းနေပါဗျာသစ္စာကအဲဒီလိုလျှောက်ထားတော့မြတ်စွာဘုရားကပုဂ္ဂိုလ်လေးမျိုးဝေဘာပြီးဟောတော်မူတယ်ဒါပေမဲ့ပုဂ္ဂိုလ်လေးမျိုးဝေဘာမယ်လို့ကောင်းစဉ်စင်ငါးရှိသေးအဲဒီသစ္စာကပါကြောတယ်ဆိုတော့အရှင်ဘုရားတတိတော်မှာကိစ္စတွေကများတယ်ဗျာသာဝေယဆံပြူပါအောင်လို့မြတ်စွာဘုရားကိုလျှောက်တယ်။အဲဒီလိုလျှောက်တဲ့မြတ်စွာဘုရားကသူ့ကိုခါပိတာမျိုးငါဟောတဲ့တရားဆောင်းနာအောင်လို့ပြောရမယ်နေနိုင်မှာမဟုတ်ဘူး။အာနာလို့နေကြတဲ့စိတ်ကမပတပါနဲ့နားနေတော့သူ့မှာဘာမှအကျိုးရှိမှာမဟုတ်တော့ဘူး။ဒါကြောင့်မြတ်စွာဘုရားကလည်းသူ့ကိုမတားနိုင်။အဲဒီတဘောအတိုင်းပဲဆိုပြီးတော့ဆံပြူလိုက်ရပါတယ်။မေတ္တာပြန်သွားတော့မြတ်စွာဘုရားကမင်းရှိတယ်ဖြစ်သားတို့ပိဿာဟာဒီညာရှိတယ်သူဟာငါဗျာအခုဟောမဲ့ဒေသနာစတာရှိသေးထသွားလို့ဒီဒေသနာဆုံးအောင်နာလေးရလို့ရှင်သူဟာသောတာပန်ဖြစ်မယ်သောတာပတိမဲ့ရသောတာပတိဖို့ရသောတာပတိမဲ့ဖို့ရမယ်အကျိုးများပါမယ်လို့မိန့်တော်မူပါတယ်အဲ့ဒါကိုအကြောင်းပြုပြီးတော့သထာထာမှာဖုန်းရထားပုံကတော့မြတ်စွာဘုရား၏မျက်မှောက်မှာတောင်းမှတရားရလိုက်တဲ့ပုဂ္ဂိုလ်ရဲ့တရားမရပဲဖြစ်နိုင်သေးသလားဆိုတဲ့အကြောင်းကိုမျိုးစုံထုတ်ပြီးတော့ဖြစ်နိုင်ပုံကိုဒီလိုဖုန်းပြထားပါတယ်မေဘုံမြတ်ခြင်းအကြောင်းကကိယပရိဟာမိယပါပမိတ်တာယဒလောမကုရှိပါတယ်ကိယပရိဟာမိဆိုတာကပြုရင်ပြုလိုက်တာကိုပြည့်စုံမပြုခြင်းမပြည့်ကျင့်တာတဲ့ပြုရင်ပြုလိုက်တာကလည်းပဲမျိုးရှိပါလေဟောတဲ့ပုဂ္ဂိုလ်ကပြုရင်ပြုလိုက်တယ်များပြည့်စုံအောင်မပြုရတာတဲ့မျိုးနားတဲ့ပုဂ္ဂိုလ်ကပြုရင်ပြုလိုက်တယ်များရောပြည့်စုံအောင်မပြုရတာတဲ့မျိုးဒီလိုမျိုးရှိပါလေဟောတဲ့ပုဂ္ဂိုလ်ကမောဖို့နေပါရမယ်လားတရားကိုပြည့်စုံအောင်မဟုတ်ဘူးဆိုလို့ရှိရင်ဟောတဲ့ဆရာရဲ့တာဝန်လိုနေတာတဲ့ဟုတ်တယ်ဟောတဲ့ပုဂ္ဂိုလ်ကမဟုတ်နေပါရနိုင်လားအောင်တရားကိုပြည့်စုံစွာမဟောလို့ရှိရင်တပြုရဘယ်နဲ့လို့ပြီးတော့အထုတာမလဲတချို့ကတရားအထုရှင်ရပါလေဒါဝိမေတရားဝိမေဆရာကမရှိဘူးညီပြေလာရမယ်သူကမရှိဘူးဒါနဲ့တချို့လူတွေဟာအိုးပုဒေကုန်ဆရာကြတယ်တရားလည်းအမ်းထုတ်လို့ရဘူးတရားရဖို့ဆိုတာတော့ဝေးရောအဲ့ဒါကြောင့်ဟောတဲ့ဆရာကလုံးနေလို့တရားမရတာလည်းရှိပါတယ်တဲ့ဒါကတော့ဆရာတော်ဝင်ချုံရင်းပြပါပဲအခုဘုန်းကြီးတော်ကတော့ဆရာတော်ဝင်ချုံရင်းအောင်လို့အပြည့်စုံဟောနေပါတယ်တိုက်တွန်းနေပါတယ်ဒါကြောင့်ဘုန်းကြီးတို့တော့ဆရာတော်ဝင်တဲ့ဘက်ကလူရာမရှိပါဘူးတချို့ကတတိဖြစ်တဲ့တရားနာပုဂ္ဂိုလ်တွေကတရားကိုဆုံးအောင်မနာဘူးရနာရနာလဲကျင့်ပါဆိုတော့မကျင့်များဘူးကျင့်ရနာလဲနည်းနည်းလောက်ပဲကျင့်တယ်ပြည့်စုံအောင်မကျင့်ဘူးအားမထုတ်ဘူးအဲဒီလိုပြည့်စုံအောင်မလုပ်တဲ့မကျင့်တဲ့အတွက်အဲဒီပုဂ္ဂိုလ်မှရသင်ရလိုက်တဲ့တရားကိုမရပဲဖြစ်သွားရပါတယ်အခုပြောနေတဲ့သစ္စာမြတ်စွာဘုရားမျက်မှောက်မှာပဲသူကတရားကိုဆုံးအောင်မလာလို့တရားဆုံးအောင်နာပြီးနှလုံးသွင်းလိုက်ရင်သောတာပန်ဖြစ်သွားနိုင်ပါရဲ့နဲ့အဲဒီအကျိုးကိုမရဘဲဖြစ်သွားကြပါလေ။ဒါကြောင့်ဘုရားပြောတဲ့တရားလဲသုံးအောင်လာကြပေါ့။အဲဒါကလည်းအကြောင်းကြီးမရှိရင်ပေါ့လေ။ကျမာရီတို့ပြည်ပြင်ကိစ္စတို့လိုမကင်းလာတာတွေကရှိနေတော့လဲမတတ်နိုင်ဘူး။အကြောင်းကြီးမျိုးလို့ရှိရင်တော့လက်ပြန်လဲလာပြီးတော့ဆက်လက်ပြီးတရားနာကြပေါ့။ဘုန်းကြီးရတဲ့ဒီတန်လင်းဘက်ကိုလာဖို့ရသိပြီးတော့မလွယ်ဘူးအခုတခါရောက်လာတာအကြောင်းမျိုးလုံးလို့ရောက်လာတာပဲရောက်တမ်းကအောင်စီယုံကြောင်းသင်္သမုတ်ကိစ္စရှိတာနဲ့အဲဒီသင်္သမုတ်ကိစ္စအတွက်ပဲဘုန်းကြီးကတောင်းခံခဲ့ပါတယ် အဲဒီကိစ္စကြည့်ရင်ရန်ကုန်ကိုနေချင်းပြန်မို့ပါပဲပြီးတော့လဲအဲဒီသေတမှုကိစ္စအတွက်ပြင်းနေအောင်စီရင်ဘုန်းကြီးကရှေဘူကပါဆိုပြီးတော့သူကတာဝန်ရှင်နေနဲ့ပြင်းလို့လာရုံမှပဲဆိုပြီးတော့လိုက်လာခဲ့ပါတယ်အဲဒီလိုသေတမှုကိစ္စကိုဆုံးခံထားပြီးတဲ့နောက်ဒီတန်လင်ကတရားကြီးကိုလာတာရောက်လာတယ်တန်လင်နဲ့တွေ့ရင်ဒီတရားကြီးကိုလာတော့ယောဂီတွေကရှိနေတော့သူတို့ကမပြောဘဲနဲ့ဒိဋ္ဌိလိုသားတော့မဖြစ်ဘူးကိုတောင်မကြည့်ရဖြစ်နေလိမ့်မယ်ဆိုပြီးတော့ဒကာကြီးဘုလားကိုပြောခဲ့ပါလေဒါလို့ပြောတော့ဒါချင်းတရားအပြန်ကြတော့တန်လင်မှာတရားဟောရင်မကောင်းဘူးလားတဲ့ဒီလိုဘုလားကလျှောက်ပါတယ်ဒါတော့ဘုန်းကြီးလည်းတာယဟန်လည်းဆိုတော့လည်းကောင်းပါရဲ့လို့တရားဟောဖို့ကလက်ခံလိုက်ပါတယ်ဒါကြောင့်အဲ့ဒီတင်သမို့သွားရင်အကြောင်းကြီးမျိုးလို့အခုတရားပဲဖြစ်လာပါတယ်နောက်တစ်ခါလာပြီးဟောဖို့ရဆိုတာကတော့ဘယ်တော့မှအကြောင်းညွှန်မှမသိသေးဘူးဒါကြောင့်နေ့စဉ်ကလည်းလာပြီးတော့တရားနာကြပေါ့တရားမရခြင်းအခြားအကြောင်းတစ်ခုကတော့ပါပမိတ်တာတဲ့ပါပမိတ်ဆိုတာကိုတရနေ့အတိုင်းညမပြန်လို့ရှိရင်တစ်ဖက်သားပုဂ္ဂိုလ်မှာတော်တော်မခံနိုင်ရကောင်းတယ်ပါပကသူယုံမှာမိဒ္ဒကမိတ်ဆွေယုံမှာရမိတ်ဆွေနဲ့ပေါင်းတယ်လို့တဲ့ဒါလို့ဆိုတော့တစ်ဖက်သားပုဂ္ဂိုလ်ကိုသိပြီးမိချရာရောက်ပါတယ်ဒါဝင်နဲ့သူစကားတရနဲ့ကဘလို့လဲရတော့ဒီညာကိုကြောင်းတော့ဤဘာသာပြန်လို့လည်းမဖြစ်ဘူးလူရင်းကတော့မိတ်ဆွေမကောင်းတော့ပါပဲယုံမှာရမိတ်ဆွေဆိုတဲ့စကားကယဉ်ပြီးတော့အာကြီးရင်ပြီးတော့အာကြီးလို့ကြောက်ပေါ်ပြီးဘာသာပြမယ်ဆိုရင်မိတ်ဆွေမကောင်းလို့မိတ်ဆွေကောင်းမရှိလို့မကောင်းတဲ့မိတ်ဆွေများရှိနေလို့ဒီလိုလဲဆိုနေပါလေမကောင်းတဲ့မိတ်ဆွေရှိတဲ့သူဆိုတာဘယ်လိုလူလဲဆိုရင်အထာထာကဇာရတမင်းကိုဥပမာထုတ်ပြပါတယ်ဇာရတမင်းဟာပါမီရှိတဲ့ပုဂ္ဂိုလ်ပဲဗာမညာကလာတော့တရားကိုကြားနာတဲ့အခါမှာသူဟာသောတာပန်ဖြစ်ဖို့ရာပါရမီကောင်းသောပြုစုနေပါလေတဲ့ဒါဝင်လည်းလို့သူဟာဒေဝရာဆိုတဲ့ဘဝမိတ်တယုံနာတဲ့မိတ်ဆွေကိုဆရာဖြစ်နေကိုယ်ကိုမိတဲ့အတွက်ဒုက္ခညာမှာသူဆရာကမြင်ကြတဲ့အတိုင်းငမရန်ကြီးလို့တဲ့အမှုကိုလုံးမရှာတဲ့ဆရာနဲ့တပည့်ဆိုတာဆရာကပြောရင်တပည့်ကအကောင်းကြီးထင်တာပဲဒါကြောင့်သူဆရာဒေဝရာကပြောတဲ့အတိုင်းအနာမကျေးဇူးရှင်ဖခင်ဖြစ်တဲ့ခမည်းတော်ဘုရင်သာရာမင်းကြီးကိုသံမိသွားကြပါတယ်။ဒါကြောင့်ပိရုကာရကထိုက်ပိရုကာရကကထိုက်ပြီးတော့မဲ့ဖို့တရားသူကိုမရပဲလွဲသွားကြပါတယ်။ဒါပိရုကာရကကထိုက်အောင်ရှင်ပြားတဲ့ဆရာတွေရနဲ့ပေါင်းသိမိလို့ပါပဲ။ဒီပြင်းကြီးလည်းလူပေါင်းမားပါလို့ရှိပါသေးတယ်။ဘုရားလက်ထဲတုန်းကဘုရားနဲ့ဆန်းကျင်မဲ့ဖြစ်တဲ့မိစ္ဆာလေးတွေဆရာကြီးတွေရှိတယ်။အဲဒီဆရာကြီးတွေရဲ့ဩဝါဒတွေကိုနာဂာမိနေတဲ့ပုဂ္ဂိုလ်တွေဟာလည်းသူတို့မဲ့ဖို့မရကြပါဘူးအဲဒီပုဂ္ဂိုလ်တွေထဲမှာလဲမဲ့ဖို့ရသင်ရလိုက်တဲ့သူတွေတချို့ရှိနိုင်ပါတယ်အခုကာလမှာလဲလူပေါင်းမှဆရာပေါင်းမှနေလို့တရားမှန်ကိုမကြမ်းနာရတဲ့သူတွေတရားမှန်ကိုအားထုတ်ခွင့်မရတဲ့သူတွေရှိကြမှာပဲအဲ့ဒါလဲတရားသူကိုမြာကြီးအကြောင်းတစ်ခုပဲတဲ့ခေါင်းကပြောရတဲ့ဒုယသူဟာမိကအကြောင်းတခုအခုပြောတဲ့ဘာဝမိတ်တာကအကြောင်းတခုမဟုတ်တရားဒီကိုမရခြင်းရဲ့အကြောင်းတခုဆိုတာဟာဒါနှခုပါပဲအဲဒီအကြောင်းတခုထဲမှာကုရပရိဟာနိမှကျင်းလို့စီရအတွက်အခုတရားကိုအဆုံးတန်ရအောင်နာဖို့ရာအဆုံးတန်ရအောင်နာဖို့ရာကတော့တရားရဲ့တောင်းအောင်ဖြစ်ပါတယ်ဒါကြောင့်လက်ထံကတာနိုင်လို့ရှိရင်အကြောင်းညွှန်လို့ရှိရင်လာပြီးနာကြပေါ့ဘုန်းကြီးလည်းပဲတားနိုင်တော့ကြိုးစားပြီးဟောရမှာပဲဒီကနေ့တော့ဇေနာကြီးကလည်းပြီးသွားပြီဒီဇေနာဦးမှာပဲမျက်ခံကြမှာတရားကျင်းလေးတွေဆဲပြီးဟောရမယ်သံဃာကလေးတွေသို့ပြီးတရားပွဲသိညာသို့ငါရင်ပဲလေးဂုံ6ထွေစုံစည်းဆောင်တပါသို့
Thank you.
သောရှင်များသစ္စာသီရများဆို
ချို့ကုန်စေပါဆို